ိုင်းနိုင်ငံမှာ COVID-19 ကူးစက်မှုတွေရောကျလာတဲ့အတွက်လာမယ့်ဖေဖော်ဝါရီလနေ့ကစပြီးတော့ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတဲ့ဆိုရင်တိသက်ခွဲပြီး quarantine ဝင်နေကြမလို့ပဲကျင်းလွတ်ခွင့်ရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ခိုက်ရေးအဖွဲ့ကဒီနေ့သတင်းရင်းတွေမှာပြောလိုက်ပါတယ်ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတဲ့ဆိုရင် test and go လို့ခေါ်တဲ့မူဝါဒအရရောက်တဲ့အချိန်မှာ virus ရှိမရှိတခါဆက်ပြီးတော့အဲ့နောက်9ရက်ပြည့်တဲ့အချိန်မှာနောက်တစ်ကြိမ် test ဖို့လိုမှာဖြစ်သလိုသူတို့သွားမဲ့နေရာတွေကိုလည်းအတိပေးရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ခိုက်ရေးအဖွဲ့ပြောခွင့်ရတာဝီစင်းကပြောပါတယ်ထိုင်းနိုင်ငံဟာအစောပိုင်းကဒီမူဝါဒကိုသတင်းပတ်9ပတ်လောက်ကျင့်သုံးခဲ့ပေမဲ့ကမ္ဘာပေါ်မှာ Omicron မျိုးကွက်တဲ့အလင်းမြန်ပြန့်နှံ့လာတာနဲ့ကာကွယ်ဆေးတွေကဒီမျိုးကွက်တဲ့ကိုထိထိရောက်ရောက်ကာကွယ်နိုင်မလားမကာကွယ်နိုင်ဘူးလားဆိုတာကိုမသိချာတာကြောင့်ပြီးခဲ့တဲ့တစ်လကဒီမူဝါဒကိုရပ်ဆိုင်းပစ်ခဲ့တာဖြစ်ပါတယ်။ဒါပြင်စားသောက်ဆိုင်တွေမှာအရရောင်းချခွင့်ကိုလည်းည9နာရီအထိပဲရောင်းရမယ်လို့ကန့်သတ်ထားရကနေ17နာရီအထိထပ်တိုးပေးလိုက်ပါတယ်။ဒါမဲ့လည်းအရပားတွေနဲ့ညကလပ်တွေကိုတော့ဆက်ပြီးတော့ပိတ်ထားခြင်းဖြစ်ပါတယ်။ထိုင်းနိုင်ငံကအခုလိုလှုပ်လိုက်တာဟာကာယောဂါကြောင့်ကြာဆင်းနေတဲ့ကမ္ဘာလက်ခီးသွားလုပ်ငန်းကိုပြန်ပြီးတော့ရှင်းသန်းအားကောင်းလာအောင်လုပ်ဖို့ရည်ရွယ်တာဖြစ်ပါတယ်။2019ခုနှစ်တုန်းကထိုင်းနိုင်ငံကိုသွားတဲ့ကမ္ဘာလက်ခီးသွားဦးရေဟာတန်40ရှိနေတဲ့မိနစ်ကတော့အဲ့ဒါရဲ့3.5ခန်းလုံးပဲရှိခဲ့ပါတယ်။ထိုင်းနိုင်ငံမှာအခုချိန်ကြီးတော့ဗိုင်းရပ်ကူးစက်ခံသူစုစုပေါင်း1.3 သန်းရှိပြီးတော့တည်ဆုံးသူက12,000လောက်ရှိပါတယ်။ထိုင်းလူရဲ့3ပုံကကာကွယ်ဆေးထိုးထားပြီးဖြစ်ပြီးတော့အိတ်တဲက15ရာခိုင်နှုန်းကအားဖြင့်ကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။